စာရတော်နဲ့တက်လေဖြစ်ကြပါစေလို့အားလုံးကိုနှုတ်ခွန်းဆက်သလိုက်ပါတယ်။ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရဆရာကိုရှင်းမောင်ရေးသားထားတဲ့မန်းလျှောက်ပါဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။လူတိုင်းကအလုံများကြပါတယ်။အလုံမရှိဘူးဆိုတဲ့သူတောင်သူ့ဟာနဲ့သူအချိန်မလောက်ပါဘူး။လှုပ်ရှားကုန်သွားတယ်ဆိုတာမရှိပါဘူး။အထူးသဖြင့်အင်းထောင်ရှင်မတွေတောင်ညာအိရာတဲ့မဝင်မချင်းနားရတယ်ဆိုတာမရှိပါဘူးစာရေးသူမိမိကိုယ်တိုင်လည်းအလုံများပါတယ်အလုံများရတဲ့အထက်နေ့တိုင်းအချိန်တနာရီပေးပြီးလမ်းလျှောက်ဖြစ်ပါတယ်မလွယ်ပါဘူးသို့တော်လည်းစူးစမ်းပြီးလျှောက်ရတာပါပဲတခါတလေပြက်ကွက်တဲ့အချိန်တွေလည်းရှိပါတယ်တခါတလေစိတ်သက်သက်ကြွတဲ့အချိန်တွေရှိတယ်လို့တခါတလေစိတ်မပါတဲ့နေ့တွေလည်းရှိပါတယ်အခုတော့ပုံမှန်လေးလမ်းလျှောက်ဖြစ်တာကတော့6လလောက်ရှိပါပြီတိကျစွာပြောရမယ်ဆိုရင်တော့ကိုဗစ်ရောဂါစကတည်းကပါပဲအဆိုးတဲကအကောင်းဆိုတယ်လို့အရှုံးတဲကအမျက်ပေါ့ဗျာလမ်းလျှောက်ရင်ခင်မီရင်းကြီးတဲ့မိတ်ဆွေတွေကဆရာကပိန်သွားပြီးလမ်းမလျှောက်နဲ့တော့အချို့ကြတော့လေလမ်းလျှောက်တာဘလောက်ကြပြီလဲအတော်ကြသွားတယ်နော်တဲ့တကယ်တော့လမ်းလျှောက်တယ်ဆိုတာပိန်ချင်းဝချင်းကအဓိကမဟုတ်ပါဘူးအချို့လမ်းမလျှောက်ဘဲနဲ့ပိန်နေတဲ့သူတွေအများကြီးရှိတယ်လို့လမ်းလျှောက်ရင်ဝပြီးရင်ဝလာတဲ့လူတွေလည်းပတ်ဝန်းကျင်မှာအများကြီးပါနွားနို့တောက်တဲ့သူနဲ့နေ့စဉ်နွားနို့ပုံမှန်လာပို့တဲ့သူဘသူကပို့ကျမ်းမှာမယ်ထင်လဲစာဖတ်သူကိုယ်တိုင်ဆုံးဖြတ်ပါကိုလက်လှုပ်ရှားအားကစားဆိုတာရှိပါတယ်ကျွန်ုပ်တို့လူရဲ့ခန္ဓာကိုယ်ဟာကြွက်သားပေါင်း840ခန့်နဲ့ဖွဲ့စည်းတည်ဆောက်ထားပါတယ်အဲ့ဒီကြွက်သားပေါင်းကနေ့စဉ်လှုပ်ရှားပေးနေမှခန္ဓာကိုယ်ကကျန်းမာမှာဖြစ်ပါတယ်ပညာရှင်တွေရဲ့အဆိုအရအဲ့ဒီကြွက်သားပေါင်းအားလုံးမှာ80ရာခိုင်နှုန်းလောက်ကိုလှုပ်ရှားစေတဲ့အားကစားကတော့လမ်းလျှောက်ခြင်းပဲဖြစ်ပါတယ်နေ့စဉ်အချိန်တနာရီလောက်လမ်းလျှောက်အားကစားလှုပ်ခြင်းကခြေဖနှောင့်နဲ့ခြေဖမိုးကိုအကျဉ်းရီတထောင်ခန့်လှုပ်ရှားစေပါတယ်အချို့ဈေးသိပ်ပံပညာရှင်တွေကခြေထောက်ကိုဒုတိယနှလုံးလို့ခေါ်ကြပါတယ်ဒါကြောင့်ခြေထောက်ကိုများများလှုပ်ရှားစေပါကနှလုံးသွေးကြောများသည့်တန်မာလာပြီးခန္ဓာကိုယ်တစ်ခုလုံးရဲ့လှုပ်ရှားလည်ပတ်မှုဟာအားကောင်းလာပြီးကျန်းမာကြံ့ခိုင်လာမှာဖြစ်ပါတယ်။လမ်းလျှောက်ခြင်း၏အကျိုးကျေးဇူးများမိပေးဆောင်မလောင်ခင်ကသာကာကွယ်ခြင်းသည်ကုသခြင်းထက်သာ၍ကောင်း၏မဖြစ်ခင်မပြတ်ခင်ကြိုတင်တတိပေးထားသောစကပုံများစကစုများဖြစ်ပါတယ်။ဘာကိုပဲလှုပ်လှုပ်အကျိုးတရားကိုအရင်နားလည်ဖို့လိုအပ်ပါတယ်။လှုပ်ဆောင်တဲ့အကြောင်းတရားတိုင်းအတွက်အကျိုးတရားများရှိတာကိုနားလည်လက်ခံရပါမယ်။လမ်းလျှောက်တဲ့အခါမှာလည်းလူတွေထင်မှတ်မထားတဲ့အကျိုးကျေးဇူးများစွာရှိပါတယ်။တစ်အုံနောက်ကိုနှုတ်ပြိုစေသည်။လမ်းလျှောက်ခြင်းဟာကျွန်ုပ်တို့ရဲ့အုံနောက်များကိုနှုတ်ပြိုစေပါတယ်။တနည်းတလုံးလုပ်ငန်းခွင်ထဲတွင်စိတ်ပင်ပန်းလူပင်ပန်းစေတမျှကိုညနေတိုင်းအချိန်တနာရီခန့်လမ်းလျှောက်ပေးခြင်းအဖြစ်အုံနောက်များကိုပြန်လည်နှုတ်ပြိုလမ်းဆန်းစေပါသည်ကျွန်ုပ်တို့ရဲ့အခြေလမ်းတိုင်းခြေလမ်းတိုင်းမှာအသစ်သောသတင်းအချက်အလက်တွေအသစ်သောအိုင်ဒီယာတွေအသစ်သောဆုံးဖြတ်ချက်အချက်အလက်များကအုံနောက်ထဲသို့စီးဝင်လာပြီးမိမိတို့ရဲ့အုံနောက်အလုပ်ရုံကိုများစွာနှုတ်ပြိုလမ်းဆန်းစေပါသည်2. ဟန်ချက်ညီမှုကိုဖြစ်ပေါ်စေသည်ခြေထောက်လှုပ်ရှားမှုများကလည်းခန္ဓာကိုယ်တစ်ခုလုံးရဲ့ဟန်ချက်ညီမှုတွေကိုထိမ့်သိမ့်ပေးပါတယ်လမ်းရဲ့မျက်နှာပြင်အနှဲ့အမြင့်မညင်ညာတော့လမ်းအချို့မြေကြီးလမ်းအချို့ကတ္တရာခင်းလမ်းအချို့ကြောက်ခင်းလမ်းစတဲ့မညင်ညာတော့အခြေအနေများကိုဟန်ချက်ညီအောင်ခြေထောက်ကထိမ့်သိမ့်ပေးပါတယ်ဘလို့ထိမ့်သိမ့်ရမယ်ဆိုတာကိုလည်းနားလည်စေပါတယ်ထိုနည်းတူကျွန်ုပ်တို့ဘဝရဲ့နေ့စဉ်ကြုံတွေ့ရတဲ့ပြဿနာအခက်အခဲတွေရဲ့အနေအထားအထူအပါအနေအမြင့်တွေကိုလည်းဘလို့တဟဆာတဖြစ်အောင်ကင်တွယ်ဖြေရှင်းရမယ်ဆိုတာကိုနားလည်စေပါတယ်။လမ်းလျှောက်တဲ့အခါမှာကျွန်ုပ်တို့ရဲ့ခန္ဓာကိုယ်နဲ့အုံနောက်အကြားမှာအင်မတန်ရှုပ်ထွေးမြန်ဆန်တဲ့တည်င်းအချက်အလက်ဖလှယ်မှုတွေကိုများစွာဖြစ်ပေါ်စေပါတယ်။ တနေ့တာလုံးလုပ်ငန်းခွင်ထဲမှာညင်းငွေပြီးမောပန်းနေတဲ့အချိန်မှာအလုတ်ကပင်ပန်းနာကတစ်ဖက်ဘေးနာကလှုပ်ဖို့ဆောင်ဖက်ကတစ်ဖက်အထက်ရာရှိအောင်းလိုက်ငယ်သားတွေနဲ့ကတော့ကစားဖြစ်ရတာကတချောင်းကြောင့်အလုတ်မှာအပြေရှာမရပဲညစ်သေးမွန်းလောင်နေရတဲ့အချိန်မှာလမ်းလျှောက်လေ့ကျင့်ခန်းကိုပြုလုပ်နေခြင်းကမိမိလုပ်ငန်းအတွက်စိတ်ကူးရင်အသက်များကိုရရှိစေပါတယ်။လုပ်ငန်းများမလဲပတ်နိုင်တဲ့အချိန်စိတ်မောလူမောဖြစ်နေတဲ့အချိန်မှာလူသူနေပြီးတောလမ်းများရှိတဲ့တဘာဝတောတောင်များရှိတဲ့နေရာတွေကိုရွေးချယ်ပြီးလမ်းလျှောက်ခြင်းကိုလေ့ကျင့်စတင်သင်ပါတယ်။လေဖုန်းကွန်ပျူတာရုပ်မြင်သံကြားကြည့်ရှုသုံးစွဲမှုအချိန်များကိုလည်းလျှော့စေသည်အခုခေတ်လူများဟာနည်းနည်းအားပြီဆိုတာနဲ့ဖုန်းကွန်ပျူတာရုပ်မြင်သံကြား iPad စတဲ့ electronic ပစ္စည်းတွေနဲ့အချိန်ကုန်စေပါတယ်။စာအုပ်ဖတ်သူ၊သတင်းစာ၊ဂျာနယ်၊မဂဇင်းစတဲ့စာဆောင်ဖတ်တဲ့သူတွေအလွန်နှေးပါလာတာကိုတွေ့ရပါတယ်။ electronic ပစ္စည်းတွေကအားလုံးလက်စစ်လိုင်းများဖြင့်ပြုလုပ်ထားပါတယ်။ထိုလက်စစ်လိုင်းများကကျွန်ုပ်တို့ရဲ့ခန္ဓာကိုယ်တစ်ခုလုံးကိုအနည်းနဲ့အများဆိုသလိုရစ်ပတ်လွမ်းခြုံထားတယ်။ဒါကြောင့်တဘာဝလေကောင်းလေတန့်တဘာဝပတ်ဝန်းကျင်စိမ့်လန်းဆိုပြီးတဲ့နေရာတွေကိုရွေးပြီးလမ်းလျှောက်ခြင်းကိုနေ့စဉ်ပုံမှန်လုပ်ဆောင်ပါကဖုန်းကွန်ပျူတာရုပ်မြင်သံကြားသုံးစွဲချိန်တွေရော့ကြပါလိမ့်မယ်။ငါစိတ်ပိုင်းဆိုင်ရာစွမ်းအင်များတိုးပွားလာလိမ့်မည်။လမ်းလျှောက်ခြင်းဟာခန္ဓာပိုင်းဆိုင်ရာထက်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုပိုအကျိုးရှိစေတယ်လို့ပညာရှင်တွေကဆိုကြပါတယ်။လူတစ်ယောက်အတွက်အရေးအကြီးဆုံးမှာစိတ်ဓာတ်ဖြစ်ပါတယ်။စိတ်ဓာတ်ကျနေတဲ့စိတ်ကုန်သွားပြီဆိုရင်အယံစိုးရင်ရတဲ့အခြေအနေဖြစ်လာတယ်။ဒီနေ့မိမိကိုယ်ကိုကြိုးစွဲချတည်ဆုံးခြင်းတွေတိုက်ပေါ်ကခုန်ချပြီးအဆုံးစီရင်ခြင်းတွေရဲ့အခြေခံအကြောင်းရင်းဟာစိတ်တက်ကြခြင်းပဲဖြစ်ပါတယ်စိတ်ကောင်းရှိဖို့ကပထမကုသိုလ်ကောင်းရဖို့ကဒုတိယလို့မြန်မာစကားပုံကဆိုထားပြန်တယ်ဆိုလိုရင်းမှာစိတ်တက်ကောင်းဖို့ဘလောက်ရေးကြီးတယ်ဆိုတာကိုဖော်ပြနေပါတယ်ဒါကြောင့်လမ်းလျှောက်ခြင်းကစိတ်တက်ပိုင်းဆိုင်ရာကျန်းမာကောင်းမွန်မှုကိုများစွာအထောက်အကူဖြစ်စေပါတယ်6လမ်းလျှောက်ခြင်းကကြွက်သားများကိုတန်မာလာစေသည်ဒုက္ခနာကိုတွင်ကြွက်သားများ၏ကျမ်းမာတန်ဆွမ်းမှုကလည်းအရေးကြီးပြန်ပါတယ်။စာရေးသူမိမိကိုယ်တိုင်အသက်40ကျော်လာသည့်အခါညတိုင်းကြွက်သက်သည့်ယောဂခံစားလာရသည်။ညတကောင်မှအကျော်များနာလာပြီးကြွက်သက်သလိုဖြစ်လာတာကိုသတိထားမိရဲ့။လမ်းလျှောက်လေ့ကျင့်ခန်းလုပ်ပြီးမကြမီအချိန်မှာထိုယောဂမခံစားရတော့ပါအိပ်ပျော်စားဝင်ပြီးစိတ်ချမ်းသာမှုများစွာကိုလက်တွေ့ခံစားရရှိရပါတယ်။ခုနှစ်ရင်ခုန်တန်မှန်လာပြီးအသက်ရှူခြင်းလည်းကောင်းလာသည်။ကျန်းမာရေးကောင်းသောလူတစ်ယောက်အတွက်ရင်ခုန်တန်မှန်ဖို့လည်းရည်ကြီးပြန်ပါတယ်။ဆေးရုံဆေးခန်းသွားတိုင်းဆရာဝန်များဦးစွာလှုပ်ပေးတာကတော့ရင်ခုန်တန်ကိုနားထောင်ပြီးတိုင်းတာခြင်းပဲဖြစ်ပါတယ်။လမ်းလျှောက်ခြင်းအနည်းအမြန်ပေါ်မူတည်ပြီးကျွန်ုပ်တို့ရဲ့ရင်ခုန်တန်ကပြောင်းလဲသွားပါသည်အမြန်လျှောက်တဲ့အချိန်မှာပုံမြန်ပြီးအနည်းလျှောက်တဲ့အချိန်မှာပုံမှန်ဖြစ်စေပါတယ်အရန်ပင်ပန်းနေတဲ့အချိန်အရန်မောပန်းနေတဲ့အချိန်မှာအနားယူတင်ပါတယ်မိမိရဲ့နှလုံးခုန်နှုန်းအသက်အကျကိုနားလည်ကပုံမှန်အနေထားရောက်အောင်လမ်းလျှောက်လေ့ကျင့်ခန်းပြုလုပ်ခြင်းအပြင်ထိန်းညီးပေးနိုင်ပါတယ်ဒါမှဒါလင်စိတ်ချမ်းမာခြင်းမှကိုချမ်းမာလာပါလိမ့်မယ်စိတ်ရှိပြားတကစိတ်မရှိခါသမား Crystal နဲ့အတူလမ်းလျှောက်ခြင်းငယ်ရွယ်စဉ်လူပြိုပေါက်အရွယ် Sunday School နဲ့လူငယ်သင်တန်းတွေမှာမကြာခဏတည်ဆို့ချီးမွမ်းခဲ့ရတဲ့တခြင်းတစ်ပုဒ်ဖြစ်ပါတယ် အချိန်တန်အရွယ်ရောက်လို့လောကလမ်းများပေါ်ရှောက်လန်းရတဲ့အချိန်မှာအတိတ်ပဲကိုပုံမနားလည်ရပါတယ်။နေ့တိုင်းအချိန်တိုင်းရှောက်နေတဲ့လမ်းခရီးတွေမှာခရစ်တော်နဲ့အတူမရှောက်မိဘူးဆိုရင်အလွန်ကြောက်စရာဆိုးရိမ်စရာကောင်းပါတယ်။ယနေ့ယုံကြည်သူတွေရဲ့နေ့စဉ်အသက်ရှင်ခြင်းကခရစ်တော်နဲ့အတူတကွရှောက်လန်းဖို့ရန်အရန်အရေးကြီးပါတယ်။ခရစ်တော်နဲ့အတူရှောက်လန်းခြင်းမရှိတဲ့အသက်တာကရိုးရိုးတာမန်လူတာဖြစ်ပါလိမ့်မယ်။လူဆိုဒီမှာလူလိုလုံးမှလူလိုနေရမည်။လူလိုနေမှလူလိုသေးရမည်။လူလိုသွားမှလူလိုစားရမည်။လူလွန်တန်ဖြစ်သည်19ရာစုနှစ်ရဲ့ခရစ်ယာန်ဧဝံဂေလိဆရာကြီးမူဒီက If I walk with the world, I can walk with God. လောကလူတဘောနဲ့ရှောက်လန်းအသက်ရှင်ပါကဖျားနဲ့အတူရှောက်လန်းလို့မရဘူးလို့ဆိုခဲ့ပါတယ်။ဖျားသားကလောကလူသားများလို့နေစဉ်အသက်တာကိုရှောက်လန်းလို့မရပါဘူး။တင်ထ၍မြေကိုအလျားအားဖြင့်၎င်းအနံအားဖြင့်၎င်းရှောက်သွားလို့တင့်အားငါပေးမည်ဟုမိန့်တော်မူ၏ကဗာဦးချမ်းခန်းကြီး73အငယ်79ဖျားနဲ့တွားလာတဲ့ခြေလမ်းတိုင်းအတွက်ဖျားရဲ့ဂတိတော်ကတည်ရှိပြီးသားဖြစ်ပါတယ်တင်လမ်းသောခြေလမ်းတိုင်းဟာကောင်းချီးမင်္ဂလာကိုဖြစ်စေမယ်ဒါကြောင့်ယနေ့မျက်မှောက်ကာလမှာမိမိတို့နေ့စဉ်ရှောက်လမ်းနေရတဲ့ခြေလမ်းတိုင်းအတွက်စိုးရိမ်စရာပူပန်စရာကြောက်ရွံ့စရာများမရှိပါဖျားနဲ့အတူရှောက်လမ်းဖို့လိုပါတယ်လမ်းခရီးတော်၌အကျွန်ုပ်သွားစဉ်တွင်ခြေမချော်စေခြင်းကထောက်မတော်မူပါ19ခုမြောက်သောစာလံအပိုင်ငယ်ငါယနေ့မျောလင့်ခြင်းကုန်ဆုံးနေပါသလားပန်းတိုင်တွေမုံဝါနေပါသလားဘဝနေဝင်ချိန်အတွက်စိုးရိမ်နေမိပြီလားအလုတ်အကင်အတွက်ပူပန်နေတာလားရှေးဆက်လျှောက်မဲ့ခရီးအတွက်မောပန်းနေလားတင့်ကြမ်းမာရေးအတွက်စိတ်ညစ်နေလားအိမ်ထောင်ရေးအတွက်ဆုံးဖြတ်ဖို့ခက်နေတာလားတင့်ငွေကြေးပြဿနာအတွက်ဆိုးရိမ်နေလားအရေးပေါင်းများစွာကတော့လူတဘာဝပါယနေ့ယေရှုဖျားနဲ့တင်ဘဝလန်ခီးကိုရှောက်လန်းလိုက်ပါပြင်းထန်သောပင်လယ်ရေ၌လန်ခီးကိုဖန်ဆင်းတော်မူထတော်ဟေရှာယအနာဂတ်ကျမ်းခန်းကြီး43အငယ်16ဒါဆိုရင်တင့်အသက်တာမှာထူးခြားလာပါလိမ့်မယ်ကျေးဇူးတော်ချီးမွမ်းစရာတွေပြေလာလိမ့်မယ်တက်တေတွေရလာပါလိမ့်မယ်ဝမ်းမြောက်ခြင်းတွေပြေလာလိမ့်မယ်အမြင်တွေကြည်လင်လာပါလိမ့်မယ်ထာရဖျားကိုမျောလင့်၍လမ်းတော်ကိုလျှောက်သွားလို့ပြည်တော်ကိုအမွေခံရသောအခွင့်နဲ့ချီးမြှောက်တော်မူမည်မတရားသောသူတို့ဆုံးရှုံးခြင်းကိုတင်းနေကြည့်မြင်ရလိမ့်မည်39ခုမြောက်သောစာလံအပိုင်ငယ်34ကြာနာကြသူတယောက်စီတိုင်းပေါ်မှာဘုရားသခင်အသစ်တော်ခွန်အားများပြန်လည်ချပေးပါစေ COVID-19 ရောဂါမှလည်းအားလုံးလွတ်မြောက်နိုင်ကြပါစေကင်းဝေးနိုင်ကြပါစေလို့ဆုမွန်ကောင်းဆန္ဒပြုပေးလိုက်ပါတယ် Can we Jesus walking every day walking on